Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ23ရက်စနေနေ့ညနေခင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းတူမီတာ19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျမအီတန်စမဒီညနေခင်းတဲ့စီစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။ကျမအီတနာကြော်ပါရှင်။နိုင်ဂျီးရီးယားနိုင်ငံမှာရက်ရွှေဆိုင်ထားခဲ့တဲ့ရွေးကောက်ပွဲကိုတော့ဒီကနေ့ကျင်းပပြီဖြစ်ပြီးတော့သမရကသူ့ဇာတိမျိုးမှာအခက်ဆော့ဆော့ပဲမဲသွားထည့်ခဲ့ပါတယ်။ကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးနိုင်ငံကြီးနှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးဆိုင်ရာအငင်းပွားမှုဖြည့်ရှင်းဖို့အတွက်နှစ်နိုင်ငံအစ်စ်မြင့်ကိုယ်စားလှယ်တွေဆွေးနွေးပွဲဒီစနေတနင်္ဂနွေမှာဆက်ပြီးတော့ပြုလုပ်ဖို့သဘောတူလိုက်ကြပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညနေပိုင်းမှာကြားရပါမယ်ဤ
။ဟုတ်ကဲ့ပါရှင်။ဒီနေ့သောတာရှင်တွေနားဆင်ကြရမယ်ဒီမှာတော့
တိုင်းပြည်နယ်ကနားမှုမှာရှိတဲ့အဖွဲ့အစည်းတွေဖြစ်တာ၆ခုရှိပါတယ်။တိုင်းပြည်နယ်တစ်တိုင်းအဖွဲ့အစည်းအချင်းချင်းတိုက်ပွဲဖြစ်သွားတာရှိပါတော့20နားကြီးရှိ
တယ်။တမရကစစ်ဌာနချုပ်နေနေ၅ခုမှာအပြည့်ရဲ့ကာလသတ်မှတ်ပြီးတော့2လတာကာလအတွင်းမှာတမရနဲ့တိုင်းရင်းသားတက်တွေချတိုက်ပွဲတွေရောကြခဲ့တဲ့အကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲမှာတမရသတင်းမှန်ပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်လိုက်တာနဲ့ပတ်သက်ပြီးတော့မကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်ရခိုင်လွှတ်တော်မှာတမရနဲ့အေအေချတိုက်ပွဲတွေရောလာဖို့အဆိုပြုတာအတိပြုလိုက်တဲ့အကြောင်းကိုလည်းနာဆင်ကြဖို့ရှိပါတယ်။နောက်သတင်းတွေနေ့မှာကျင်းပမယ့်အော်စကာရုပ်ရှင်ဆုပွဲအကြောင်းကိုလည်းနာဆင်ကြဖို့ရှိပါတယ်။အခုရေဆုံးတော့ထိတ်တဲရသတင်းတွေကိုမတ်အေသနာကျော်နဲ့ကိုရနိုင်တို့ကတင်ဆက်ပေးပါလိမ့်မယ်ရှင
်။နိုင်ဂျီးရီးယားနိုင်ငံမှာရက်ရွှေဆိုင်ထားခဲ့တဲ့ရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေပြီဖြစ်ပြီးတော့သမ္မတမိုဟာမဒူဘူဟာရီကသူ့ရဲ့ဇာတိဒေါ်ရာမျိုးမှာခက်ဆော့ဆော့ပဲမဲသွားထည့်ခဲ့ပါတယ်။မဲယုံနေမဖွင့်ခင်နိုင်ပိုင်းတွင်ကတော့နိုင်ငံအရှိမြောက်ပိုင်းကမိုင်းဒူဂူရီမြို့မှာပောက်ကွဲသံတွေကျခဲ့ရပါတယ်။အဲ့ဒီဒေသကပဲနောက်တစ်မြို့ဖြစ်တဲ့ဂိုင်ဒန်မြို့မှာလည်း IS Islamic စစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေလှုပ်ပြီးတော့မြို့ကန်တွေကိုနေအိမ်တွေကနေအတင်းထွက်သွားခိုင်းတယ်လို့ရိုက်တာသတင်းမှဖော်ပြထားပါတယ်။ကလေးတွေမိန်းမတွေကိုခေါ်ပြီးတော့တောထဲမှာသွားပုန်းနေရတယ်လို့ဒေသခံတို့ကရိုက်တာကိုတယ်လီဖုန်းကနေပြောထားပါတယ်။ရွေးကောက်ပွဲတွေကိုတပတ်ရွှေ့ဆိုင်ထားပြီးတဲ့နောက်အခုတော့မဲယုံတွေဘေးကင်းပါလိမ့်မယ်လို့သမရကတောက်ကြနေကပဲပြောသွားခဲ့တာပါတနိုင်ငံလုံးကမဲယုံတွေအတွက်လုံခြုံရေးချထားပါတယ်ပြည်သူတွေကြောက်ရွံ့မှုကင်းခြင်းနဲ့မဲပေးနိုင်ကြလိမ့်ပါလိမ့်မယ်လို့သမရကရုပ်မြင်သံကြားကနေမိန့်ခွန်းပြောသွားခဲ့တာဖြစ်ပါတယ်နိုင်ဂျီးရီးယားနိုင်ငံကသမရတဲ့နဲ့လွတ်တော်ရွေးကောက်ပွဲတွေကျင်းပဖို့ပြင်ဆင်နေခဲ့ကြတော့နိုင်ငံရေးတင်းမာမှုတွေမြင့်မားနေခဲ့တာပါမဲဆွယ်စည်းရုံးမှုတွေအတွင်းမှာတော့သမရရဲ့ All Progressive Congress Party နဲ့အဓိကအတိုက်ခံ People's Democratic Party တို့ကရွေးကောက်ပွဲမှာအနိုင်ရဖို့အတွက်မတမာတဲ့နည်းတွေနဲ့လုပ်နေကြတယ်လို့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲခဲ့ကြပါတယ်ရှင်
။ American တပ်ဖွဲ့ဝင်တချို့ကိုစီးရီးယားနိုင်ငံမှာခြံထားဖို့သူ့ရဲ့ဆုံးဖြတ်ချက်ကစီးရီးယားနိုင်ငံကနေ American တပ်တွေအားလုံးပြန်ရုပ်သိမ်းမဲ့သူ့ရဲ့အစီအစဉ်ကိုပြောင်းပြန်ပြန်လည်လိုက်တာမဟုတ်ဘူးလို့ American သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။သမထမဟာတရုတ်ကုံတော်ကြီးကိုယ်စားလှယ်အဖွဲ့နဲ့သူ့ရဲ့ရုံးကန်းမှာတွေ့ဆုံခဲ့တဲ့အတွင်းသတင်းနောက်တွေကိုအဲ့လိုပြောကြခဲ့တာပါသူ့ရဲ့ငကုံမူလအစီအစဉ်ကိုပြောင်းပြန်ပြန်လည်လိုက်တာမဟုတ်ကြောင်းသူ့အနေနဲ့တခြားဘယ်သူမှမလုပ်နိုင်တာကိုလုပ်နိုင်ခဲ့ကြောင်းနဲ့လာမယ့်အချိန်ပိုင်းရက်ပိုင်းတွေအတွက်မှာ ISJ ကိုလုံးဝတရားရာဂိုင်းလုံးချေမှုန်းနိုင်လိုက်ပြီဆိုတာကိုကြားမှာဖြစ်တယ်လို့သမထမကပြောပါတယ်စီးရီးယားနိုင်ငံမှာ IS Islamic စစ်သွေးကြွတွေကိုတိုက်နေတဲ့ကတ်တပ်ဖွဲ့ဝင်တွေကိုအကူအညီပေးဖို့အတွက်အမေရိကန်ကအဲ့မှာတပ်ဖွဲ့ဝင် 2,000 ကျော်လောက်ကိုဆက်လက်ထားရှိသွားမှာဖြစ်ပြီးတော့ဒါဟာတပ်ဖွဲ့ဝင်အနည်းငယ်များသာဖြစ်တယ်ဆိုပြီးတော့သမ္မတ Trump ကပြောပါတယ်။အမေရိကန်အနေနဲ့စီးရီးယားနိုင်ငံမှာကျန်နေတဲ့တပ်ဖွဲ့တွေကိုပြန်ရုပ်သိမ်းနေတဲ့အချိန်ထဲမှာပဲတပ်ဖွဲ့ဝင်ရာပေါင်းများစွာကိုဆက်လက်ထားရှိသွားမှာဖြစ်တယ်လို့လည်းအမေရိကန်အစိုးရအာဏာပိုင်တွေကပြောပါတယ်။သမ္မတ Trump ကအမေရိကန်တပ်တွေအလုံးကိုဧပြီလအကုန်မှာစီးရီးယားကနေပြန်ရုပ်သိမ်းမှာဖြစ်တယ်လို့ပြီးခဲ့တဲ့ဒဇင်ဘာလကကြေညာခဲ့တာပါ။အဲ့လိုကြေညာခဲ့တဲ့အတွက်လဲဥရောပမှာရှိတဲ့အမေရိကန်ရဲ့မဟာမိတ်တွေရောဝါရှင်တန်မှာရှိတဲ့သူ့ကိုထောက်ခံတဲ့မဟာမိတ်တွေကပါဒေါနယ်ထရမ့်ကိုအကြီးကြီးတောသားထွက်ခဲ့ကြပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာမွေးဖွားပြီးတော့ IS Islamic စစ်သေးကြအဖွဲ့ကိုဝင်သွားတဲ့အမျိုးသမီးဟာအမေရိကန်ပြည်အောင်စုမှာမွေးဖွားတာဖြစ်လို့ဒီကိုပြန်လာခွင့်ပြုတင်တယ်လို့သူ့ရဲ့ရှင်နေကပြောပါတယ်အဲ့ဒီအမျိုးသမီးရဲ့ကလေးကိုလည်းအမေရိကန်နိုင်ငံသားဖြစ်တဲ့အတိအမှတ်ပြုရမယ်လို့ရှင်နေကပြောပါတယ်အခုလိုမျိုး IS ကိုဝင်သွားတဲ့အမျိုးသမီးဟိုဒါမူတာနာကစီးရီးယားကနေပြီးတော့အမေရိကန်ပြည်အောင်စုကိုပြန်လာဖို့ခွင့်တောင်းတာမလို့သူ့ကိုပြန်လက်ခံရေးမခံရေးအတွက်မေးစရာတွေဖြစ်နေတာပါ။ဒါမဲ့လည်းမစ်မူတာနာနဲ့ရဲ့ဖခင်ယီမန်နိုင်ငံကတန်တမန်ဖြစ်တာကြောင့်မလို့သူ့ကိုဒီမှာမွေးပေမဲ့လေသူကအမေရိကန်နိုင်ငံသားဖြစ်ခွင့်မရှိဘူးလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုကပြောပါရယ်။ သမ္မတဒေါ်နယ်ထရမ့်ကလည်းမစ်မူဒါနာကိုအမေရိကန်ပြည်အောင်စုကိုပြန်ပြီးလက်မခံဖို့အတွက်နိုင်ငံသားရေးဝန်ကြီးပွန်ပီယိုကိုညွှန်ကြားထားတယ်လို့ဆိုပါတယ်။ဒါမဲ့လည်းမစ်မူဒါနာရဲ့ရှေ့နေကတော့သူဟာသူ့ရဲ့အဖေတန်တမန်ယာရုကနှုတ်ထွက်ပြီးနှစ်လကြာကြတော့မှနယူးဂျာစီပြည်နယ်မှာမွေးဖွားရာဖြစ်လို့သူနိုင်ငံသားဖြစ်သွားစေတယ်လို့ VOA ဥရဒူဌာနကိုတောက်ကြနေကပဲပြောပါတယ်။ Syria ကိုကိုယ်တော်နဲ့ကိုထွက်သွားခဲ့ပြီးတော့အနောက်နိုင်ငံသားတွေကို IS တွေကတတ်တာကိုထောက်ခံမှုတွေလူမှုကွန်ရက်ပေါ်မှာတင်ခဲ့ပြီးတဲ့နောက်အခုတော့သူကအမေရိကန်ပြည်ထောင်စုကိုပြန်လာပြီးတော့ပေးတဲ့အပြစ်လဲခံယူပါမယ်လို့ပြောကြောင်းသူ့ရဲ့ရှေ့နေကဆိုပါတယ်ရှင်
။ Venezuela နဲ့ Brazil နိုင်ငံနယ်စပ်မှာတောက်ကြနေတုန်းကရဲသားတွေနဲ့လုံခြုံရေးတပ်ဖွဲ့တွေထိတိုက်တွေ့ခဲ့တဲ့အတွင်းရဲသားနှစ်ယောက်ထပ်မံတည်ဆုံပြီးတော့ဒါဇင်နဲ့ချီတန်းရပ်သွားခဲ့ပါတယ်။သမ္မတမဒူရိုကလူသားချင်းစာနာမှုအကူအညီတွေ Venezuela နိုင်ငံထဲကိုမဝင်နိုင်အောင်တားဆီးထားတာကို Venezuela ပြည်သူတွေကကန့်ကွက်ဆန္ဒပြခဲ့ကြတာဖြစ်တယ်လို့မြန်မာသတင်းတွေကပြောပါတယ်အမေရိကန်ကကြောရောင်းနောက်ခံပေးထားတဲ့ယာယီသမ္မတဟွန်ဂွိုင်ဒိုကတော့ဗင်နီဇွဲလားစစ်တပ်ကချင်းချောင်နေပေမဲ့လည်းအဲ့ဒီအကူအညီတွေကိုဒီကနေ့မှနိုင်ငံတွင်းကိုရောက်အောင်လှုပ်ဆောင်သွားမယ်ဆိုပြီးတော့ပြောပါတယ်သမ္မတမာဒူရိုအစိုးရကတိုက်ခိုက်ကောင်းဆောင်ဂွိုင်ဒိုကိုခီးသွွာလာခွင့်ပိတ်ပင်ထားပေမဲ့လည်းသူကဒါကိုအခံပြီးတော့နိုင်ငံနယ်စပ်ကိုလံဘီယာဘက်အချမ်းကကူဂရာမြို့ကိုတွားရောက်ခဲ့ပြီးတော့အဲ့မှာဗင်နီဇွဲလားနိုင်ငံကိုအကူအညီပေးဖို့ကျင်းပခဲ့တဲ့ Live Aid Venezuela ဖြော်ပြပွဲကိုတက်ရောက်ခဲ့ပါတယ်အိမ်မာရာသူဟာကိုလံဘီယာသမ္မတအီဗန်ဒူကေ၊ချီလီသမ္မတဆေဘက်စီယန်ပနဲရာ၊ပါရာဂွေးသမ္မတမာရီယိုအက်ဒူရိုနဲ့တွေ့ဆုံခဲ့ပါတယ်။ဒီပွဲကိုတော့ဗြိတိန်နိုင်ငံကဘီလီယနာတထေးကြီးရစ်ချတ်ဘရန်ဆန်ကကမကရာလှုပ်ကူညီခဲ့တာဖြစ်ပြီးတော့သူနဲ့အမှုပညာရှင်35ယောက်ကဗင်နီဇွဲလားပြည်သူတွေအတွက်စာနယ်ရေးခါတဲ့စေဝါအကူအညီပေးနိုင်ဖို့အတွက်ဒေါ်လာတန်100လောက်ရန်ပုံငွေပေးနိုင်ဖို့ရည်ရွယ်ပြီးလှုပ်ဆောင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်ကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးနိုင်ငံကြီးနှစ်နိုင်ငံဖြစ်တဲ့အမေရိကန်ပြည်အောင်စုနဲ့တရုတ်နိုင်ငံအကြားကုန်သွယ်ရေးဆိုင်ရာငြင်းပွားမှုကိုဖြေရှင်းနိုင်မှုအတွက်နှစ်နိုင်ငံအစည်းအဝေးကိုယ်စားလှယ်ရဲ့ဆွေးနွေးပွဲကိုဒီစနေတနင်္ဂနွေမှာဆက်ပြီးတော့ပြုလုပ်သွားဖို့သဘောတူလိုက်ကြပါတယ်။နှစ်နိုင်ငံကြားရလာမဲ့သဘောတူညီချက်ကိုအပြီးသက်ဆွေးနွေးအတည်ပြုဖို့အတွက်တော့နောက်လာမှာတရုတ်သမ္မတရှီကျင်းပင်နဲ့ဖလော်ရီဒါပြည်နယ်ကသူ့ရဲ့ပန်းဖြေစခန်းမှာတွေ့ဆုံဖို့မျှော်လင့်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းပြောသွားပါတယ်။ဒီလိုမျိုးလှုပ်ကြဖို့နှစ်နိုင်ငံသားမှာသဘောတူညီမှုတစ်ခုရနိုင်လိမ့်မယ်လို့အကောင့်မြင်မျှော်လင့်နိုင်ကြောင်းသမ္မတဒေါ်နယ်ထရမ့်နဲ့တရုတ်ဒုသမ္မတလူဟီရိုတောက်ကြနေကပဲပြောသွားကြတာပါကမ္ဘာအစုရှယ်ယာဈေးကွက်တွေကမ္ဘာကမ္ဘာဖြစ်စေပြီးတော့တကမ္ဘာလုံးရဲ့စီးပွားရေးဖွံ့ဖြိုးမှုကိုလည်းချိန်ချောင်းနေတဲ့ကုန်သွယ်ရေးစစ်ပွဲကိုဖြေရှင်းဖို့အတွက်ဝါရှင်တန်မြို့တော်မှာကြာသာရေးတောက်ကြနှစ်ရက်တာဆွေးနွေးပွဲပြုလုပ်ဖို့စီစဉ်ထားခဲ့ပြီးတော့အခုတော့နောက်ထပ်နှစ်ရက်တိုးသွားတာဖြစ်ပါတယ်တကယ်လို့မလာနှစ်ရက်နေမှာမှသဘောတူညီချက်ရအောင်မငြိမ့်နိုင်ဘူးဆိုရင်တော့တရုတ်သွင်းကုန်တွေပေါ်မှာအခွန်10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းကိုတိုးလိုက်ပြီးတော့ဒေါ်လာတန်2သိန်းကောက်ခံထားတာကိုထပ်ပြီးတော့တိုးမယ်လို့သမ္မတထရမ့်ကကနအူပြောထားခဲ့တာဖြစ်ပါတယ်။အခုရပိုင်းအတွင်းတွေနဲ့မနေ့ကတောက်ကြနေမှာတော့သမ္မတထရမ့်ကသဘောတူညီမှုရခဲ့နေအနေထားရောက်ပြီဆိုရင်တော့ဒီနောက်ဆုံးသတ်မှတ်ချက်ကိုတိုးပေးနိုင်တယ်ဆိုတာမျိုးလဲပြောသွားပါတယ်ရှင်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဟွန်ဟာရှေ့သတင်းပတ်အတွင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒုတိယကြိမ်တွေ့ဆုံမှုအတွက်ဗီယက်နမ်နိုင်ငံကိုယထားနဲ့ဒီကနေ့မှသွားနေပြီဖြစ်တယ်လို့ရုရှားနိုင်ငံရဲ့ TASS သတင်းအေဂျင်စီကဖော်ပြလိုက်ပါတယ်။ကင်ဂျွန်ဟွန်ဟာမြောက်ကိုရီးယားမြို့တော်ပျိုယန်းကနေဒေသစံတော်ချိန်ညနေ 9:00 မှာလက်နက်တွေတပ်ဆင်ထားတဲ့ယထားနဲ့စတင်ထွက်ခွာလာခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားသံတမန်ကိုကိုးကားပြီးတော့ TASS သတင်းကပြောပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဟွန်ဟာဗီယက်နမ်သမ္မတငွေရင်ဖူထရောင်းရဲ့ဖိတ်ကြားချက်အရလာမယ့်ရက်ပိုင်းတွေအတွက်မှာဗီယက်နမ်နိုင်ငံကိုတရားဝင်ခီးစဉ်ဖြစ်လာအောင်ဖြစ်တယ်လို့လည်းဗီယက်နမ်နိုင်ငံသားရဲ့ဝန်ကြီးဌာနကဒီနေ့အစောပိုင်းမှာကြေညာပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဟာဒီထိပ်သီးဆွေးနွေးပွဲကိုတော့ဖေဖော်ဝါရီ28ရက်နဲ့28ရက်နေ့ဒီမှာကျင်းပဖို့စီစဉ်ထားတာဖြစ်ပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမှာအရေးတူတောင်းမီလိုလူ69ဦးသေဆုံးပြီးတော့လူ200လောက်ဆေးရုံတင်ထားရပါတယ်။ဒါကြောင့်ဒေသနာဆေးရုံတွေလည်းလူနာတွေနဲ့မနိုင်မနှင်းဖြစ်နေတယ်လို့ဆိုပါတယ်။အနည်းနာဒေတာတွေနဲ့ဆေးကောလိပ်တွေကဆရာဝန်ဆရာမတွေကျန်းမာရေးဝန်ထမ်းတွေကိုအ мян ခေါ်ယူပြီးတော့ဒီအရေးပေါ်ကျန်းမာရေးအခြေအနေကိုကင်တွယ်ဖို့လုပ်နေရပါတယ်လို့အာဆန်ပြည်နယ်ကျန်းမာရေးဝန်ကြီးဟီမန်တာဘေးစွာဆာမားကပြောပါတယ် အိန္ဒိယနိုင်ငံမှာကနှစ်တိုင်းလိုပဲဒီလိုတရားမဝင်ထုတ်လုပ်တဲ့အရက်တွေတောက်ပြီးတော့သေဆုံးရတဲ့အရေးတွေကလူရကနန်းရှိပါတယ်။ပြီးခဲ့တဲ့နှစ်ပတ်ကျော်ကတည်းကနိုင်ငံမြောက်ပိုင်းမှာဒီလိုအရက်တူတောက်မိပြီးတော့လူတရားကျော်သေဆုံးသွားခဲ့ရပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးချုပ်ရှိတ်ခါစီနာဟာဒါကမြို့တော်မှာပြီးခဲ့တဲ့ပုံထိုးနေ့ကမီးလောင်ကျွမ်းမှုတွင်နေရသွားတဲ့သူတွေစီကိုတောက်ရောက်ကြည့်ရှုခဲ့ပါတယ်။တချိန်တည်းမှာပဲစုံစမ်းစစ်ဆေးသူတွေကတော့မီးစတင်လောင်ကျွမ်းခဲ့တဲ့ငါးတက်တိုက်အဆောက်အုံရဲ့မြောက်ခတ်မှာမီးလောင်လဲတဲ့ပစ္စည်းတွေကိုတူလောင်ထားတာကိုတွေ့ရတယ်ဆိုပြီးတော့ပြောကြလိုက်ပါတယ်။ဝန်ကြီးချုပ်ဟစီနာကသူ့အနေနဲ့ဒါကမြို့တော်ရဲ့တရန်အကြဆုံးပိုင်းကနေဓာတ်ရုပ်ပစ္စည်းဂိုဒေါင်တွေအလုံးကိုဖယ်ထုတ်ပစ်ချင်တယ်ဆိုပြီးတော့ဒါကစစ်တပ်ကလူစေယုံကမီးလောင်တန်ရာရတဲ့သူတွေကိုကူတာပေးနေတဲ့အဆောင်ပြင်ပမှာသတင်းတော့တွေကိုပြောကြခဲ့ပါတယ်။ဒါကမြို့ရဲ့အဲ့ဒီအပိုင်းမှာလူနေတိုက်ခန့်နေဈေးဆိုင်တွေဂိုဒေါင်တွေနဲ့ပြည်နေတာဖြစ်ပါတယ်။ဒီမီးလောင်ကျွမ်းမှုကြောင့်68ယောက်ထပ်မံတေဆုံးပြီးတော့50ကျော်တန်ရာရသွားခဲ့ပြီးတော့အလုံးကုန်မီးလောင်လွယ်တဲ့ဓာတ်ရုပ်ပစ္စည်းတွေတူလောင်ထားတဲ့အဲ့ဒီ90တိုက်အဆောက်အုံကနေမီးစတင်လောင်ကျွမ်းခဲ့တာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကပြောပါတယ်။ဓာတ်ရုပ်ပစ္စည်းတူလောင်တဲ့ဂိုဒေါင်တွေကိုဒါကမြို့ဟောင်းမှာမရှိအောင်အချိန်ချင်းလုပ်ခဲ့ပေမဲ့လည်းအဲ့မှာဆက်ရှိနေတာကတော့အလုံးကုန်ဝန်ထဲစီစီကကောင်းတယ်ဆိုပြီးတော့ဝန်ကြီးချုပ်ဟစီနာကပြောကြားလိုက်ပါတယ်ခင်ဗျာ
။အေးသနာကျော်နဲ့ကိုရနိုင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့တက်မရော်နဲ့ရခိုင်တက်မရော်အေးအေးတို့ကြားတိုက်ပွဲတွေရောသွားပြီဆိုတဲ့အကြောင်းတက်မရော်ကထုတ်ပြန်လိုက်တဲ့အကြောင်းကိုတင်ဆက်ပေးချင်ပါတယ်တမရကစစ်တိုင်းဌာနချုပ်နေမြေ၅ခုမှာအပြည့်ရကာလတတ်မှတ်ပြီးတော့တတ်မှတ်ပြီးတဲ့နောက်နှစ်လတာကာလအတွင်းမှာတမရနဲ့တိုင်းသာတက်ထွေကြတိုက်ပွဲတွေရောကြခဲ့တဲ့အကြောင်းနဲ့အေးအေးရခိုင်တမရအနေနဲ့အမားကနေမြေတိဆောက်တာကိုလက်ခံမှာမဟုတ်တဲ့အကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲမှာတမရသတင်းပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်လိုက်ပါတယ်တစ်စစ်ထဲမှာပဲစကိုင်းတိုင်းဒေသကြီးအထက်ပိုင်းမှာ NSCNK နာဂတပ်ဖွဲ့ဌာနချုပ်ဒေသမှာစီရင်ဆောင်ရွက်တာတွေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စတွေကိုလည်းထည့်သွင်းရှင်းလင်းထားပါတယ်ဒီအကြောင်းပြည်စုံကိုတော့ရန်ကုန်မြို့ကနေပြီးတော့ VOA မြန်မာပိုင်းတင်ဆက်တော့ကိုမိုးစောကသတင်းပေးပို့ထားပါရဲ့ရှင်
။ဟုတ်ကဲ့တမ်ဘရော့သတင်းမှန်ပြန်ကြားရေးအဖွဲ့ကစနေနေ့နေ့ကင်း2နာရီမှာရန်ကုန်တိုင်းစစ်ဌာနချုပ်မှာသတင်းစာရှင်းလင်းပွဲကျင်းပပြီးတမ်ဘရော့ကစစ်တိုင်းဌာနချုပ်နယ်မြေ5ခုမှာအပြည့်ရက်ထားတဲ့ကာလအတွင်းစီးအခြေအနေစကိုင်းတိုင်းဒေသကြီးအထက်ပိုင်းနာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK နယ်မြေအတွင်းကစီးအခြေအနေရခိုင်ပြည်နယ်အတွင်းမှာအေးအေးခေါ်ရခိုင်တမ်ဘရော့နဲ့ပတ်သက်တဲ့အခြေအနေတွေနဲ့လက်ရှိလွတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးမှာတမ်ဘရော့ရဲ့သဘောထားတွေကိုအဓိကရှင်းလင်းခဲ့တာဖြစ်ပါတယ်2018ခုနှစ်ဒီဇင်ဘာလ22ရက်နေ့မှာကချင်နယ်ရှမ်းပြည်နယ်ကစစ်တိုင်းဒေသကြီး5ခုမှာလေးလတာအပြည့်အခက်ရက်စဲကြောင်းတမရော့ကကြီးညာခဲ့တဲ့နောက်နှစ်လတာကာလအတွင်းစီးရီးအခြေအနေကိုတမရော့သတင်းမှန်ပြန်ကြားရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကအခုလိုပြောပါတယ
်ဒီနှစ်လတာတုန်းကစုစုပေါင်းကျွန်တော်တို့တမရော့နဲ့တိုက်ပွဲဖြစ်သွားပြီးတိုင်းတိုင်းတိုင်းအဖွဲ့စီဒီကဒီတိုင်းစစ်တပ်နဲ့5ခုမှာရှိတဲ့အဖွဲ့စီတွေနဲ့ဖြစ်တာ6ခုရှိပါတယ်တိုင်းကလေးနဲ့တိုင်းအဖွဲ့စီအချင်းချင်းတိုက်ပွဲဖြစ်သွားတာစုစုပေါင်း25ကျင်းရှိပါတယ်။နေပြည်တော်လုံးလှုပ်ရှားသွားလာတာ280.6ကျင်းရှိပါတယ်။စစ်ကြီးကောက်ခံမှု22ကျင်းရှိပါတယ်။လူ့စုကြောင်းအလုံးပေါင်း30ကျင်းရှိပါတယ်။အဲ့တော့ဒီအားတော့ကျွန်တော်တို့ကျွန်တော်ဗမာတလားပြည်ကျွန်တော်တို့ရှင်းနေတဲ့ဇယားနဲ့ဒီအားနဲ့နှမ်းရှင်ကြည့်တယ်။အချို့ကိစ္စတွေမှာကျွန်တော်တို့ညှော်နေပါတယ်ပြရပါတယ်။အချို့ကိစ္စတွေမှာတော့ကျွန်တော်တို့ပုံမူပြီးကမှညှတာတာပြရပါဒီလိုလေးပဲကျွန်တော်တို့တိုက်ပွဲဖြစ်ွားမှုတွေတော့တိတိကျကျလောကျသွားတာသိရှိရပါတယ်
စကိုင်းတိုင်းဒေသကြီးအထက်ပိုင်း NSCNK ဌာနချုပ်နယ်မြေကိုရှင်းလင်းခဲ့ရတာကတော့2012ခုနှစ်ကတိုင်းဒေသကြီးအဆင့်ချုပ်ဆိုထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုချိုးဖောက်တာကြောင့်ဖြစ်ကြောင်းနဲ့အိန္ဒိယနိုင်ငံကလက်နက်ကိုင်အဖွဲ့တွေကိုလက်ခံပြီးတင်တန်းပေးတဲ့အတွက်ဖြစ်ကြောင်းရှင်းလင်းပါတယ်ဒီလိုရှင်းလင်းရမှာဖမ်းဆီးရမိတဲ့လူနဲ့လက်နက်ခဲယံစီရင်တွေကိုထည့်သွင်းပြောဆိုပါတယ်ရခိုင်ပြည်နယ်အတွင်းအေးအေးခေါ်ရခိုင်တက်မရော်နဲ့လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့စီရင်အခြေအနေကိုဆက်လက်ရှင်းလင်းရမှာတော့အေးအေးတက်ဖွဲ့တွေကိုရခိုင်ပြည်နယ်မှာအမားကန်နယ်မြေတိဆောက်တာကိုတက်မရော်အနေနဲ့လက်ခံမှာမဟုတ်ကြောင်းဗိုလ်ချုပ်စိုးနိုင်ဦးကပြောဆိုပါတယ
်ဒီအနေနဲ့ရခိုင်ပြည်နယ်ထဲမှာစီကန်နယ်မြေအမားကန်နယ်မြေစီဦးနယ်မြေစောင့်နယ်မြေပြောင်းရတာကိုသိရပါတယ်တက်မရော်နဲ့ဒီလိုလုံးရက်တွေဆိုတော့ကျွန်တော်တို့တိတိကျကျသာစီဆောင်ရွက်သွားမှာဖြစ်ပါကျွန်တော်ဒီနဲ့တက်တယ်လို့တော့ပြောရရင်ဒီဟာကျွန်တော်တို့ CIA ရဲ့ဝိဇာကသူကနိုင်ငံအနေပြီးတော့ရခိုင်မှာနေရာယူဖို့အတွက်ရခိုင်ဖြစ်ကိုစူးစမ်းနေတာရခိုင်မှာခြေကုန်းကြောင့်စူးစမ်းနေတာအဲ့တော့ကျွန်တော်တို့ဒီတော့ရ จะใครเนี่ยที่มีอีแทนที่จะย้อนอยู่กันรู้และทำมาไม่เบา
อีจะพูดว่าสิ่งยี่ยยี่ยูส่งเงินในอพมาร์ร์คุลุสเลชินเลนตัวบาร์เลย
อีเนี่ยมีเนี่ยกันรู้ดิโมคราซีอยู่ด้านในการต้องสู้เลยรู้อะไรอยู่กันรู้หนึ่งเนี่ยคนที่มาไม่เบาที่การเงินนั้นอีเนี่ยกันรู้ที่มีแผนเนี่ยเช็ดตรงเดียวจุดออกมาเลยนั่นแหละที่โอ้ชมุนจันทร์ยาวน่าเสียดายนะเว้ยที่ดูดูดูวันนู้นวันนี้เปลี่ยนเราเลยที่การนาจีนเราเลยนะเว้ยตรงเดี๋ยวจะรู้แล้วแต่เสด็จนี้จะรู้น่าเสียดายสองเนี่ยดาวที่ตรงนี้ลงรถสองเนี่ยจะรู้เดี๋ยวใครที่ได้ที่มีใจอยู่เถอะแต่มาโรนี่เนี่ยแต่จะใครเนี่ยที่เนี่ยก็จะเดียวสองเนี่ยจะมีชื่อจังเช่นนี้เนี่ยเช่นนี้ก็จะรู้อะไร
อีอีเนี่ยคุณรู้ใจบ่ไอ้พี่ป้าเนี่ยไปไหมยิ่งจะยิ่งสูงเนี่ยบุกเลยแล้วพูดท่าจ้าดินเด็ดริ้งซ่าสินเลนบ่ไอ้มาเปลี่ยวจากแกตัวจำรอกันสิ่งใดท่านาจงเนมีอากูมาปียาท่าเรื่องเชนีรีบอมบูดีบีปียากาลากูทั้งมันตัวมีเยอะด้วยสินซาบุสีจังเลยจำรอดริ้งมันเปลี่ยนใจกับที่พ่อเวนเวก้าเทตุนเปลี่ยวจากแกบาร์เลยလွတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ကတော့နိုင်ငံတော်နဲ့နိုင်ငံသားများရဲ့အကျိုးစီးပွားအတွက်မှန်ကန်တဲ့အတိုင်းဆောင်ရွက်မှာဖြစ်ကြောင်းပြောဆိုကြပါတယ်
တစ်စက်ထဲမှာပဲတက်မရော်နဲ့အေအေကြတိုက်ပွဲတွေရဲ့ဆိုင်းရေးရခိုင်ပြည်နယ်လွှတ်တော်ရဲ့အဆိုကိုကန့်ကွက်သူမရှိအတည်ပြုလိုက်တဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်တွင်းရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအေနဲ့မြန်မာဆိုရစစ်တပ်တို့ကြားအပြင်းထန်ဖြစ်ပွားနေတဲ့တိုက်ပွဲတွေအမြန်ဆုံးရဆိုင်းပေးဖို့ရခိုင်ပြည်နယ်လွှတ်တော်ကတိုက်တွန်းတဲ့အဆိုကိုပြည်နယ်လွှတ်တော်မှကန့်ကွက်သူမရှိအတည်ပြုလိုက်ပါတယ်။စစ်ရက်ပေးဖို့ရခိုင်ပြည်နယ်အဆိုရကနေတဆင့်ပြည်အောင်စုအဆိုရကိုတိုက်တွန်းပေးဖို့ဒီအဆိုကိုရခိုင်ပြည်နယ်လွှတ်တော်မှတင်သွင်းခဲ့တာပါ။ရင်ကျင်းဖော်ဆောင်နေချိန်မှာအမြင့်ပြုတ်ချေမုံရင်လမ်းစဉ်ကိုမချင့်သုံးပဲနဲ့စီးဆက်နေနိုင်ကြပါလို့လေပြည်သူလွတ်တော်ကိုယ်စားလှယ်ကတိုက်တွန်းထားပါတယ်။ပြည်စုံကိုမဆုမုံကပြောပြပေးပါလိမ့်မယ်ရှင်
။ဟုတ်ပါတယ်။ဒေသခံရခိုင်မျိုးနွယ်စုထောင်နဲ့ချီပြီးတော့ထွက်ပြေးတိမ်းရှောင်နေကြရတဲ့အထိအပြင်းထန်ဖြစ်ပွားနေတဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအေနဲ့မြန်မာဆိုရတပ်တို့ကြားတိုက်ပွဲတွေကိုအမြန်ဆုံးရပ်တန့်ပေးဖို့ပြည်နယ်ဆိုရကနေတစင်ပြည်တော်စုအဆိုရကိုတိုက်တွန်းကြောင်းအဆိုကိုတော့ရခိုင်ပြည်နယ်အတွင်းကရခိုင်ပြည်နယ်ရသေးတော်မျိုးနဲ့မဲဆန္ဒနဲ့အမှတ်1ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဦးတန်းနိုင်ကပြည်နယ်လွှတ်တော်အစည်းအဝေးမှာတင်သွင်းခဲ့တာဖြစ်ပါတယ်။ဒီအဆိုပေါ်မှာတော့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်၅ဦးကထောက်ခံဆွေးနွေးခဲ့ပြီးလွှတ်တော်တစ်ခုလုံးရဲ့အဆုံးဖြတ်ရယူရမှာတော့ကန့်ကွက်သူမရှိအတူပြုနိုင်ခဲ့ပါတယ်။ရခိုင်ပြည်နယ်တွင်ကတိုက်ပွဲတွေကြောင့်ပြည်သူတွေစစ်ဘေးဒုက္ခရောက်နေကြရတဲ့အတွက်အခုလိုမျိုးပြည်နယ်လွှတ်တော်ထဲမှာအဆိုတင်သွင်းပြီးဆွေးနွေးခဲ့ကြရတာလို့ရခိုင်ပြည်နယ်မြောက်ဦးကမဲဆန္ဒနဲ့အမှတ်1ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းတာစိန်က VOA မြန်မာပိုင်းကိုပြောပါတယ်
။ကျွန်တော်တို့ကပြည်သူတွေရဲ့တောင်းဆိုချက်အရပေါ့နော်။ဒီစစ်ပွဲကိုရရှိပေးဖို့အတွက်ပေါ့နော်။ကျွန်တော်တို့ကနှစ်ဖက်လုံးကိုတိုက်တွန်းတာပါ။တိုက်တွန်းတဲ့အဆိုကတော့ရခိုင်ပြည်နယ်အစိုးရမှပြည်ပေါင်းစုအစိုးရကိုတိုက်တွန်းတဲ့အဆိုဖြစ်ပါတယ်။လွတ်တော်ဥက္ကဋ္ဌပြီးတော့ဝန်ကြီးချုပ်ကိုအဲ့ဒီအဆိုနဲ့ပတ်သက်ပြီးတော့လွတ်တော်လုံနေလုံထုံးဥပဒေတွေနဲ့တွောမှာပေါ့နော်။ကျွန်တော်တို့တိုက်တွန်းတဲ့အဆိုကခုဖြစ်နေတဲ့ဒီကျွန်တော်တို့ရခိုင်ပြည်နယ်တွေကမှဖြစ်နေတဲ့စစ်ပွဲတွေကိုနှစ်ဖက်လုံးကရက်ဆဲပြီးတော့ပေါ့နော်။ကျွန်တော်တို့စပွဲဝိုင်းမှာထိုင်ပြီးတော့ဆွေးနွေးကြပါနိုင်ငံရေးကိစ္စကိုနိုင်ငံရေးနည်းနဲ့ဖြေရှင်းကြပါဒီလိုမျိုးတိုက်ပွဲတွေနဲ့အစီအမထုတ်ကြပါနဲ့ပြည်သူတွေထိခိုက်နိုင်လာတယ်ဒါကြောင့်အထိခိုက်အကြဆုံးမရှိအောင်ပေါ့နော်ဒီစပွဲဝိုင်းနိုင်ငံရေးထိုင်ပြီးတော့
ရခိုင်ပြည်နယ်တွင်မှာတော့မြန်မာဆိုရစစ်တပ်ဘက်ကဝီဟင်ကရောမြေပြင်ကပါစစ်တပ်အင်အားအပြည့်သုံးပြီးတော့ရခိုင်လက်နက်ကင်တပ်အေအေကိုခြေမုံနေသလိုရခိုင်လက်နက်ကင်တပ်ဘက်ကလည်းအပြင်းထန်ပြန်လည်တိုက်ခိုက်နေတဲ့အတွက်စစ်ရေးပဋိပက္ခတွေကပြင်းထန်လာနေတာပါဒီလိုအခြေအနေမှာတော့ပြည်သူကိုအထိနာစေတာမို့ဒီလိုမျိုးအမြင့်ပြုတ်ခြေမုံရေးလမ်းစဉ်ကိုမကျင့်သုံးဘဲနိုင်ငံရေးအရာတွေ့ဆုံဆွေးနွေးစကားပြောကြပါလို့ရခိုင်ပြည်နယ်မြေပုံမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကတိုက်တွန်းပါတယ်
အဲဒီကဆိုရလည်းအများတိုက်တွန်းနေတယ်ဒါအေအဖွဲ့အစည်းနဲ့လည်းကျွန်တော်တို့ငင်းချိုင်းရေးတခုတိဆောက်ဖို့မှာတရားတရားဟာလာအပေးယူမျက်မျက်တတ်တတ်နဲ့ဒီငင်းချိုင်းလုံငန်းစဉ်မှာပါဝင်ခွင့်ရရှိရှင်နဲ့မဟုတ်ဘူးဒါတရားတရားအရှင်မုံးမယ်ဆိုတော့တော်တော်ကိုဟိုဖြစ်နိုင်ရင်တောင်းမှာပေါ့တော်တော်ကိုပြည်သူရအထင်လာလိမ့်မယ်အဲကျွန်တော်တို့ဒီငင်းချိုင်းရေးအဖွဲ့အစည်းတွေအများကြီးရှိတယ်အဲ့ဒီချက်မှမှနော်ကျွန်တော်အေပါဝင်ခွင့်မပြုဘူးဆိုတဲ့ပုံစံမျိုးတော့ကျွန်တော်မဖြစ်စေချင်ဘူးဘာလို့ဆိုတော့ဒါဖယ်ဖယ်ကိုတွားတဲ့အခါမှာအကုန်လုံးမူဝါဒတိုင်းတိုင်းတောင်းဆိုရှာအတူတူပဲတော့တစ်ဖက်ပူလာလို့တစ်ဖက်ပူပေးရတာမျိုးလည်းမဟုတ်ဘူး။ဟောဘာဖြစ်လို့ကျွန်တော်တို့ဒါငင်းချင်းလမ်းကြောင်းတဲကိုအေဟိုမဆွဲသွင်းနိုင်ရတာလေ။ပြည်သူကိုယ်တိုင်တယောက်နဲ့ဖြစ်စင်နေတာကအေဟိုရောတခြားလက်နက်ကိုင်အဖွဲ့အစည်းတွေဆိုငင်းချင်းလမ်းကြောင်းပေါ်ကိုအစွဲကဖိတ်ကိုစေရှင်နေ။ရောက်စေရှင်နေပေါ့နော်။ကျွန်တော်အပေးမျက်မျက်တတ်တာနဲ့အဲဒီအဖွဲ့
အဲတမရောနဲ့အဲတိုင်းတော်လက်နက်ကန်ဖွဲ့ကြီးရှားမှာအဲ့ဒါနားလည်မှုတခေါ်တာကြီးကြီးနဲ့ပြောပြောခွင့်လွတ်ပြီးတော့အလုပ်လုပ်မယ်ဆိုရင်တော့ကျွန်တော်တို့ဒါအကောင်းဆုံးတော့ကျွန်တော်တို့မျှော်လင့်ရှိပါလို့ကျွန်တော်ပြောချင်ပါတယ်နော်နေထိုင်စားတောက်ရင်လူသားချင်းစာနာမှုဆိုင်ရာကူညီကယ်ဆယ်ရေးရေးပေါ်လိုအပ်နေတဲ့စစ်ဘေးရှောင်ဒုက္ခတွေကိုကူညီကယ်ဆယ်ထောက်ပံ့ပေးနိုင်မှုအတွက်
ဲ့ပတ်သက်ပြီးအရေးပေါ်အခြေအနေနဲ့ပတ်သက်ပြီးတော့တဘာဝပေးတာနဲ့ပြည်ပြည်စစ်ဒေတာနဲ့ပြည်ပြည်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လွှတ်တော်မှာအတည်ပြုတာ3 billion လောက်ရှိပါအစိုးရကလည်းပဲကုညီတာကတော့တစ်ချိန်ပဲရှိပါတယ်ရရှိမှာဒါနဲ့တော့မဖြစ်နိုင်ဘူးဒါကြောင့်ဒီထက်ပေါ်မော်ပြီးအဲခန့်ကျင်တဲ့အစိုးရကလည်းကုညီပေးဖို့တိုက်တွန်းတဲ့အဆိုတစ်ခုကိုလည်းပဲကျွန်တော်တို့လူပြားချင်းခန့်ကျင်နေလွှတ်တော်နော်မကမှဆွေးနွေးမှာ
တကူကလေးကမှရခိုင်ပြည်နယ်ထဲမှာဘာသာရေးလူမျိုးရေးစံနဲ့အကြမ်းဖက်ပြစ်ခါတွေဖြစ်နေတာကြောင့်ဒေသတွေမတည်ငြိမ်မှုတွေဖြစ်နေချိန်မှာပဲအခုလိုတိုင်းရင်းသားလက်နက်ကိုင်တပ်နဲ့မြန်မာစစ်တပ်တို့ကြားရင်ဆိုင်တိုက်ပွဲတွေဖြစ်ပွားနေတာကြောင့်ပြည်နယ်တွင်းကရခိုင်ပြည်သူတွေပို့ပြီးတော့အတိဒုက္ခရောက်ရုံသာမကလက်နက်ကိုင်တပ်ဖွဲ့နဲ့ပတ်သက်ဆက်နွယ်မှုရှိတဲ့ဆိုပြီးဖမ်းဆီးအရေးယူမှုတွေရှိလာနေတဲ့အတွက်နေမြေတည်ငြိမ်ရေးနဲ့ဒေသတွင်းတရားဥပဒေစိုးမိုးမှုကင်းမဲ့လာတဲ့အနေအထားဖြစ်နေတယ်လို့လည်းဒေသခံတွေနဲ့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင်
မဆူမှုတင်ဆက်ပေးထားတာဖြစ်ပါတယ်။ဒေါက်တာရှင်များရှင်ခုတစ်ခါမှာတော့ဒီနေ့စနေညတိုင်းအလီလိုင်းစီစဉ်မှာဗားရီဆွေးနွေးဖို့ရှိလေဆိုတာကိုကြည့်ကြအောင်ပ
ါ။ဒေါက်တာရှင်များရှင်လက်နက်ကင်ပြိပခတွေလူခုရေးပြဿနာတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာစီးပွားရေးရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ဖို့ကျင်းပမဲ့ညီလာခံတစ်ခုကိုဒီသတင်းပတ်ထဲငပလီအပန်းပြေကမ်းခြေမှာ၃ရက်ကြာကျင်းပနေပါပြီ။ရင်းနှီးမြှုပ်နှံမှုတွေနဲ့အတူစီးပွားရေးဖွံ့ဖြိုးမှုတွေအခွင့်အလမ်းတွေဟာရခိုင်ပြည်နယ်အချက်အလက်ကိုဖြည့်ရှင်ရမှာဘလောက်အထိတွန်းအားဖြစ်လာနိုင်မှာလဲ။ရင်းနှီးမြှုပ်နှံမှုတွေကြောင့်လက်တလောမှာကိုပဲပြဿနာတွေပေါ်နေတဲ့ဒေသမှာစိန်ခေါ်အခဲဆန်းမှုတွေရောဘာတွေရှိနိုင်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလို့တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။သတ္တရှင်နေနေနဲ့ဒီနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။တိုက်ရိုက်လေးလိုက်အစီအစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာတင်ဆက်ပေးနေကြဖြစ်ပါရစေ။အခုတစ်ခါမှာတော့ဒီမနက်ဖြန်တင်းဦးနေညမှာကျင်းပမယ့်အော်စကာရုပ်ရှင်ဆုပေးပွဲကြီးကြံကိုတင်ဆက်ပေးကြပါမယ်။ဒီနေ့အော်စကာဆုပေးပွဲမှာဆုရဖို့ခန့်မှန်းထားတဲ့ဆီးမှာတော့ Netflix ကထုတ်လုပ်တဲ့ဇာတ်ကားကနေပြီးတော့ပထမဆုံးအကြိမ်အကောင်းဆုံးဇာတ်ကားဆုတောင်းရကောင်းရသွားနိုင်တဲ့ Super Hero ဇာတ်ကားအဆုံးကဏ္ဍမျိုးစုံကဇာတ်ကားတွေပါဝင်ကြပါတယ်။အော်စကာဆုပေးပွဲမှာလူပြည်တွေကြီးစိုးနေသလိုမတူကွဲပြားမှုတွေကိုမျက်ကွယ်ပြုထားတယ်ဆိုပြီးတော့2015ခုနှစ်တုန်းက Twitter လူမှုကွန်ရက်ကနေပြီးတော့လှုံ့ဆော်လှုပ်ရှားခြင်းကစလို့အသွေးအယောင်ဆုံးပုံမပါဝင်လာတာကိုတွေ့ရပါတယ်။ဒါပေမဲ့လေဒီနှစ်အော်စကာဆုပေးပွဲမှာရုပ်ရှင်လောကကအာရှသားတွေကိုအသိအမှတ်ပြုဖို့ပြက်ကွက်နေတော့မယ်လို့ဝေဖန်ကြပါတယ်။ဒီအကြောင်း Vue သတင်းတော့ Anna Cook ရဲ့သတင်းဆောင်ပါကိုကိုအောင်လင်ဦးကပြောပြပေးပါလိမ့်မယ်ရှင်
။ Crazy Rich Asians Sachi နဲ့To all the boys I've loved before စကားရီလိုပဲ2018ခုနှစ်တည်းဟောလိဝုဒ်မှာအာရှရုပ်ရှင်လောကသားတွေရဲ့ဖန်တီးမှုတွေဟာဒီနှစ်အော်စကာဆုပေးပွဲအတွက်ရာထားခံရတဲ့ဆင်းမှာတော့မပါကြပါဘူး Crazy Rich Asians စကားဆိုရင်လည်းလွန်ခဲ့တဲ့နှစ်ပေါင်းအစိတ်1993ခုနှစ်တုန်းကအာရှသားတွေတက်တဲ့နဲ့ရိုက်ကူးထားတဲ့ Joy Luck Club စကားရဲ့နောက်ပိုင်းအကောင်းဆုံးစကားတစ်ကားအဖြစ်ပြီးခဲ့တဲ့နှစ်ထဲအောင်မြင်မှုရောဝင်ငွေပါအကြီးအကျယ်ရခဲ့တာပါဒါပေမဲ့လည်းဒီဇာတ်ကားဇာတ်ရင်းစင်းမှာပါမလာတဲ့အတွက်စိတ်ပြက်မိတယ်လို့လဲ Joy Luck Club ဇာတ်ကားထုတ်လို့သူ Janet Yang ကပြောပါတယ
် I certainly wish it had been it is a little bit painful on that level because it was a repeat of Joy Luck Club
ဒီဇာတ်ကားကိုတကယ်ကိုပါစီခြင်းနေလေ Joy Luck Club လို့ဇာတ်ကားမျိုးဖြစ်တာကြောင့်ဒီလိုအစ်စ်မှာပါမလာတာနည်းနည်းတော့အသေးနာစရာပါပဲဒါကလည်းဒီတစ်ပိုးအလုပ်လုပ်ရမယ်ဆိုတာကိုတက်တည်ပြနေတယ်လေဒီတဲ့ပိုးပြီးအရေးအတွက်များလာမယ်ဆိုရင်အခွင့်အမ်းတွေလည်းပိုရလာမှာပေါ့လေ
အာရှတရဲ့အတွေ့အကြုံကိုအခြေခံပြီးထူးထူးခြားခြားရိုက်ကူးထားတဲ့ Pixar Company ကထုတ်လုပ်တဲ့ဘောက်ကတ်တွန်းသရုပ်ဖော်ဇာတ်ကားတွေကိုကိုရန်ရေးသားရိုက်ကူးသူဒိုမီရှိကတော့စုရတာခံရတဲ့ဆင်းမှာပါဝင်တဲ့ရှာရှာပါပါအာရှသားတယောက်ပါ
The short is just super personal in that it's very much heavily inspired by my own life growing up.
ဒီစကားတော့ဟာကျမကြည်ပြင်းခဲ့တဲ့ဘဝကအကြီးအကျယ်လွှမ်းမိုးထားတဲ့ကိုယ်ပိုင်အတွေ့အကြုံတစ်ခုပါ။ကျမကလေးဘဝတွေကအမေကကျမကိုသူ့အတွက်တမျက်တနှုတ်ထားတဲ့ပေါက်စီလေးလို့သဘောထားခဲ့ပါတယ်။
အရှေ့အမေရိကန်အနုပညာဖောင်ဒေးရှင်းပူးတွဲတည်ထောင်သူ Alex Wu တို့လိုရုပ်ရှင်လောကကအရှေ့သားတွေကတော့ကင်မရာရှေ့မှာရောနောက်ွယ်မှာပါနေရာရဖို့ကာလကြာရှည်ကြိုးပမ်းမှုတွေရဲ့အသီးပွင့်တွေကိုခန်းစားဝင်ရဖို့မျှော်လင့်နေပါတယ်
။ We would all love to see more Asian American representation.
အရှေ့သားတွေကိုပိုမြင်ချင်ပါတယ်။ Oscar ပွဲမှာအရှေ့နယ်ပါအမေရိကန်တွေကူစားပြုနိုင်တာဟာအရှေ့နယ်ပါတွေနဲ့ဖန်တီးသူတွေကြမှာရင်ခုန်ရတဲ့အခိုက်အတန့်ပါ။ Oscar ဆုပွဲဟာခဏကြီးကျယ်ပါတယ်။2018မှာကြိုးစားခဲ့တာတွေဟာလည်းမိမ့်မိန်ခဲ့တယ်လို့တော့မထင်မိပါဘူး။
ပြည်ရဲ့နေတဲ့လှရှားမှုတွေထဲမှာတော့ Crazy Rich Asians နဲ့တခြားရုပ်ရှင်ကားတွေကိုရုံတင်ပြတ်တနိုင်အောင်ရုပ်ရှင်ုံတွေဝယ်ယူခဲ့တဲ့ Gold Open လူလူချေပြူလှရှားမှုလည်းတစ်ခုပါဝင်ပါလှရှားမှုကိုဦးဆောင်ခဲ့သူ Bing Chan ကတော့ African နယ်ပွား American နေနဲ့အမျိုးသမီးတွေအသီးအမှတ်ပြုခွင့်ပိုင်ဆိုင်ခွင့်တွေရဖို့ကြိုးပမ်းတဲ့နည်းပညာတွေကိုနမူနာယူခဲ့တယ်လို့ပြောပါတယ်
So the African American community largely in churches started to buy out theaters and mass
African Nueva American တွေအများစုကတော့ဘုရားကျောင်းတွေပါသူတို့ကဖွဲ့လန်းသမီးတွေမှာအချင်းချင်းစုံစည်းနိုင်မှုရုပ်ရှင်ရုံတွေကိုအကြီးအကျယ်ဝယ်ယူခဲ့ကြတာပါ2000ပြည့်လွန်နှစ်တွေမှာလည်းအမျိုးသမီးတွေကရုပ်ရှင်ဇာတ်ကားတွေအတွက်ဒီတိုင်းလှုပ်ခဲ့ကြတာတွေ့ရပါတယ
်ရှေ့လာမယ့်နှစ်တွေမှာတော့ Hollywood နဲ့ Oscar ပွဲမှာအရှာသားတွေဒီထက်ပိုပြီးအရှိန်အဟုန်ကောင်းကောင်းနဲ့အသိအမှတ်ပြုခံရမယ်လို့လည်းအရှာရုပ်ရှင်လောကသားတွေမျှော်လင့်နေပါတယ်
It's exciting to see that finally the world is like realizing that
ကောင်းကင်ရုပ်ရှင်ဇာတ်ကားတချို့ဟာအာရှနဲ့အာရှသားတွေရဲ့လက်ရဖြစ်တယ်ဆိုတာကမ္ဘာကအသိအမှတ်ပြုလာတာတွေ့ရတာဝမ်းသာစရာကောင်းပါတယ
်တနင်္ဂနွေနေ့ Oscar ပွဲမှာဆုပေးဖို့ရွေးချယ်ခံရသူတွေကိုဆုချီးမြှင့်မဲ့သူတွေစီးနေမှာတော့ Crazy Rich Asians ဇာတ်ကားတွေက Aquafina နဲ့ Constance Wu တို့လည်းပါဝင်ကြပါတယ်ခင်ဗျာ
ကောင်းလေးတင်ဆက်ပေးသွားတာဖြစ်ပါတယ်။ဒီနေ့နေ့ကအတန်းလေးစီစဉ်ပြီးပြီးချင်းည9နာရီမှာတော့ VO ရဲ့ရုံးမြင့်တန်ကြားစီစဉ်ကို Asia 7ကနေတိုက်ရိုက်ကြည့်ရှုနိုင်တယ်လို့ဒီမိုကရက်တစ်မြန်မာအတန်း TVB ကလည်းထုတ်လင်းပေးပါတယ်ရှင်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုဖတ်ဧဒနာကျော်ကကြီးညာပေးပါလိမ့်မယ်။
နိုင်ဂျီးရီးယားနိုင်ငံမှာရက်ရွှေဆိုင်ထားတဲ့ရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေပြီးတော့ဖြစ်ပြီးတော့သမ္မတမဟာမန်တူဘူဟာရီကသူ့ရဲ့ဇာတိမျိုးမှာခက်ဆော့ဆော့ပဲမဲသွားထည့်ခဲ့ပါတယ်။မဲယုံနေမဖွင့်ခင်နိုင်ပိုင်းကတော့နိုင်ငံအရှေ့မြောက်ပိုင်းမှာတော့ပောက်ကွဲသံတွေကြားရပါတယ်။နောက်ထပ်အိတ်ဒေတာကနောက်ထပ်တမျိုးမှာလည်း IS Islamic ရွှေသွေးကြော်တွေရဲ့တိုက်ခိုက်မှုနဲ့ကြုံရပြီးတော့မျိုးကန်တွေကိုနေအိမ်တွေကနေအတင်းထွက်သွားခိုင်းတယ်လို့ရိုက်တာသတင်းမှာဖော်ပြထားပါတယ်။မနေ့ကတော့သမ္မတကတနိုင်ငံလုံးကမဲယုံနေတွေလုံခြုံရေးချထားတဲ့အတွက်ကြောင့်မလို့ပြည်သူတွေကြောက်ရွံ့မှုကြီးခဲ့နဲ့မဲပေးကြဖို့အတွက်မိကွန်းပြောကြားသွားခဲ့ပါတယ်။ဗင်နီဇွဲလာနဲ့ဘရာဇီးလ်နယ်စပ်မှာတောက်ကြနေတော့ကအရက်သားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေထိတိုက်တွေ့ခဲ့လို့အရက်သားနှစ်ယောက်ထက်မနည်းသေဆုံးပြီးတော့ဒါဇင်နဲ့ချီတန်းရရသွားပါတယ်။သမ္မတမာဒူရိုကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေဗင်နီဇွဲလာနိုင်ငံနဲ့မဝင်အောင်လို့တားဆီးထားတာကိုဗင်နီဇွဲလာပြည်သူတွေကကန့်ကွက်ဆန္ဒပြကြတာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဟာရှေ့သတင်းပတ်အတွင်းမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒုတိယအကြိမ်တွေ့ဆုံဖို့အတွက်ဗီယက်နမ်နိုင်ငံကိုရထားနဲ့ဒီကနေ့သွားနေပြီဖြစ်တယ်လို့ရုရှားနိုင်ငံရဲ့ TASS သတင်းအေဂျင်စီကဖော်ပြပါရယ်ကင်ဂျွန်အွန်းဟာမြောက်ကိုရီးယားမြို့တော်ပျုံယန်းကနေဒေသဆန်တော်ချိန်ညနေ9နာရီမှာလက်နက်တွေတပ်ဆင်ထားတဲ့ရထားနဲ့စတင်ပြီးတော့ထွက်ခွာသွားတာဖြစ်တယ်လို့မြောက်ကိုရီးယားတန်တမန်တူကပြောတာပါအိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမှာတော့အရက်တူတောက်ပြီးလို့လူ69သေဆုံးပြီးတော့လူ200လောက်ဆေးရုံတင်ထားရပါတယ်
သတင်းကြီးချုပ်ကိုမဲအေးသနာကျော်ကကြီးညာပေးခဲ့တာပါဒီနှစ်နေအတွက်စီစဉ်ထုတ်လုပ်ရမှုကတော့မတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့နာရှွမ်ကာလီဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင် View American တန်ညာပိုင်းမြန်မာဘာသာစီစဉ်ဒီကိုတော့ည9:00နာရီအထိလိုင်းတိုမီတာ24.25 နဲ့52.2ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်နားဆင်တဲ့သောတာရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ညာပိုင်းစီစဉ်မှာပြန်ဆုံပါအောင်မယ်ရှင်
This program has come to you from the Voice of America, Washington.